ရှစ်လေးလုံးရေးတော်ဘုံလိုလူသိများတဲ့1988ခုနှစ်ဩဂုတ်လမှဖြစ်ပွားခဲ့တဲ့ဒီမိုကရေစီရေးအောင်ကြွလှုပ်ရှားမှု26နှစ်ပြည့်အောင်မေပွဲအခမ်းအနားတွေကိုရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီရရှိရေးအတွက်1988ခုနှစ်ကစပြီးယဟန်ရှင်လူပြည်သူအလုံးပါဝင်ဆင်နွှဲတောင်းဆိုခဲ့ကြပေမဲ့မြန်မာနိုင်ငံဟာဒီကနေ့အထိပြည့်ဝတဲ့ဒီမိုကရေစီမရသေးတဲ့အကြောင်းဒီခမ်းအနားကိုတက်ရောက်လာကြတဲ့88အရေးခင်းကိုပါဝင်ဖြတ်တန်းခဲ့သူတွေကထောက်ပြခဲ့ကြပါတယ်။အပြည့်စုံကိုတော့တွေ့မြင်မြန်ထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်။1988လူလူအုံကြွမှုဒီမိုကရေစီရေတော်ဘုံကာလကနေပြန်ပြီးရေတွက်မယ်ဆိုရင်ဒီကနေ့က26နှစ်တင်းတင်းပြည့်တဲ့ကာလဖြစ်ပါတယ်။ရှစ်လေးလုံးရေတော်ဘုံကာလအတွင်းမှာပါဝင်ခဲ့တဲ့သူတွေဒီမိုကရေစီတပ်ဖွဲ့တွေမှာကြဆုံးခဲ့တဲ့သူတွေအတွက်အောက်မေ့ဘွယ်ခန်းသားတွေကိုဒီကနေ့တနေ့ကုန်နီးပါးရန်ကုန်မှာကျင်းပခဲ့တာကိုလည်းတွေ့ရပါတယ်။တပါတီအာဏာရှင်စနစ်ကိုစန့်ကျင်ရာကနေလူလူရေတော်ဘုံကြီးတရက်ဖြစ်သွင်းပြောင်းခဲ့ပြီးတော့ရှစ်လေးလုံးဟာမြမသမိုင်းမှာမှတ်တမ်းဝင်ခဲ့ပေမဲ့ဒီမိုကရေစီရဖို့တိုက်ပွဲဟာဒီကနေ့ထိအဆုံးမသတ်သေးဘူးလို့ရှစ်လေးလုံးကာလမှာဖြတ်သန်းခဲ့တဲ့မြန်မာနိုင်ငံအင်အားစုတွေကတညင်ညွတ်တဲပြောပါတယ်ရှစ်လေးလုံးရဲ့အားကိုယူပြီးတော့နိုင်ငံပြန်လည်တည်ဆောက်ရေးနဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ဝရရှိရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးပြည်တွင်းစစ်ရဆဲရေးတွေကိုအဓိကလှုပ်ဆောင်မှုအခုကာလမှာအရေးကြီးတယ်လို့88မျိုးဆက်ကျောင်းသားဟောင်းတွေကရှုမြင်သုံးသပ်တဲ့အကြောင်း88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူမှုဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုချင်မီက VOA ကိုပြောပါတယ
်ရှစ်လေးလုံးတဘူစီရေတော်ဝန်ကြီးက26နှစ်ပြည့်ခဲ့ပြီပေါ့ဗျာအဲ့တော့26နှစ်ပြည့်ခဲ့ပြီဆိုတဲ့အချိန်ကျွန်တော်တို့ပြန်ကြည့်လိုက်တော့ကျွန်တော်တို့ရဲ့ဟိုမျောမှန်းချက်တွေရည်မှန်းချက်တွေရောက်ပြီလားအောင်ပြီလားလို့မေးတဲ့အချိန်မှာကျွန်တော်တို့မရောက်သေးပါဘူးမပြည့်မီသေးပါဘူးလိုအပ်ချက်တွေအများကြီးရှိနေတုန်းဆိုတော့ကျွန်တော်တို့ပုံသတ်မိပါတယ်အဲ့တော့ကျွန်တော်တို့ကဒီလိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းနိုင်အောင်လို့ကျွန်တော်တို့ဖြည့်ပို့ပြီးကြိုးစားအားထုတ်ရမယ်ဆိုတော့လည်းကျွန်တော်တို့သိပါတယ်အဲ့တော့ကျွန်တော်တို့ရှင်းလင်းလို့စိတ်တက်နေပဲနော်ကျွန်တော်တို့ဒီမိုကရေစီနဲ့လူ့ရတံမှုလွတ်လပ်မှုကိုအောင်မြင်တဲ့အချိန်ကျွန်တော်တို့ကြိုးစားပါဖို့ကျွန်တော်တို့ပိုင်ချထားပါတယ်
ရှင်းလင်းလို့တဲ့အတူပေါက်ဖွားခဲ့တဲ့မြန်မာနိုင်ငံလုံးဆန်ရကျောင်းသားမဲဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော်ကလည်းလက်ရှိချိန်မှာအင်အားစုအားလုံးညီညွတ်ရေးကနေပြည်တွင်းညီညွတ်ရေးဖြစ်စဉ်တရက်ကိုအမြန်ရရှိရတဲ့လို့လာတယ်လို့ ABSDF ရဲ့အတွင်းမှဦးဆန်နီကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဘာကိုပြောနေတာလဲဆိုတော့ပြည်တွင်းငြိမ်းချမ်းရေးကိစ္စပါပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့အတူပဲကျွန်တော်တို့ဒီကျွန်တော်တို့ထဲကညီညွတ်ရေးကိုကျွန်တော်တို့ပြောနေပါတယ်ညီညွတ်ရေးနဲ့အတူပြည်တွင်းညီချမ်းရေးကိုရအောင်တည်ဆောက်ပြီးတော့မှဒီနေ့ကျွန်တော်တို့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းနိုင်မဲ့နိုင်ငံရေးစပွဲခုံကိုရောက်ဖို့ကိုကျွန်တော်တို့အားတွန်းတင်နေတဲ့ချိန်ကာလဖြစ်ပါတယ်ဆိုတော့ဒီကာလရဲ့ကျွန်တော်ရဲ့ညီညွတ်ရေးကိုကျွန်တော်တို့တိောက်တယ်ဒီငိမ့်ချမ်းရေးဖြစ်စဉ်ကနေစဉ်နိုင်ငံရေးဆွေးနွေးပွဲကိုသွားနိုင်ပြီးတော့မှဒီနေ့ဒီမိုကရေစီရဲ့အမျိုးတိုင်းရာတွေတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုရရှိစေမဲ့အာမခံချက်ကိုရှိစေမဲ့ပြည်သူ့ဘုံချေခံဥပဒေတည်တည်ပေါ်ပေါက်ရေးဆိုတဲ့လမ်းကြောင်းပေါ်ကိုကျွန်တော်တို့အားဆက်လမ်းဖို့အတွက်ကျွန်တော်တို့ဆက်ရှောင်နေတာဖြစ်ပါတယ်
1988ရေတော်ဘုံကာလမှာပဲတရေတီခဲ့တဲ့မြန်မာတိုက်ခိုက်ပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရှိသူလည်းဖြစ်ဘိုးအလုံးမှုဆောင်တဦးလည်းဖြစ်တဲ့ဦးညဝင်းကတော့88ကာလကိုသင်ခန်းစာယူပြီးတော့ဒီကနေ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေကိုအင်အားစုအားလုံးကရှေ့ရှုဖို့လိုမယ်လို့သူကပြောပါတယ်
88ကတော့မြန်မာနိုင်ငံရေးသမိုင်းမှာဒေတော့မှမပြောင်းပြန်တဲ့သမိုင်းမှတ်တမ်းတစ်ခုပဲဒီကနေစပြီးတော့ပြည်ပြင်ပြောင်းလဲမှုနော်အစအရာပေါ့နော်စစ်သွားချက်ဆုံးလားကြဒီတော့ဒီမှာအဓိကမှတ်တိုင်တစ်ခုပဲလို့အဲ့လိုပြောရင်ရပါတယ်ကျွန်တော်တို့အဆင့်တစ်ဆင့်ဝင်တော့ကြော်လာပြီပေါ့အပြောင်းလဲလုပ်ဖို့လိုပြီဆိုတော့အဆင့်ဝင်တော့ကြော်သွားပြီအပြောင်းလဲဘယ်လောက်ဖြစ်မလဲဆိုတာကတက္ကနာပါနော်ကြည့်တာအလုံးနဲ့လည်းဆိုင်ပါလေအလုံးနဲ့စူးစမ်းကြပါ
88ရေတော်ဘုံကာလဟာ20ကျောင်းနဲ့ကြာခဲ့ပြီဖြစ်ပေမဲ့အဲ့ဒီအချိန်ကာလတုန်းကဖြစ်ခဲ့တဲ့ဖြစ်စဉ်တွေကိုစေအစွဲအုပ်ချုပ်ချိန်ကာလတုန်းကရောလက်ရှိအစွဲလက်ထက်မှာရောအစွဲဘက်ကစူပူတောင်းချမ်းမှုဖြစ်စဉ်တရက်လို့သာအိပယ်ဖွင့်ဆဲဖြစ်တာကိုဒီကနေ့အချိန်ထိဝန်ထဲဝယ်တွေ့ရဆဲဖြစ်တယ်လို့88ကာလက BBC သတင်းတောက်ခရစ္စတိုဘာဂါနက်စ်ကိုပြည်ရင်းကရှစ်လေးလုံးသတင်းတွေတည်းပေးပို့ပေးခဲ့တဲ့ဦးနေမင်းကအခုလိုပြောပါတယ
်ဒီကိစ္စရဲ့ဟာနော်ဘယ်သူဘယ်ဝါကျူးလို့နေနော်ဆိုတာတိကျလည်းမဖော်ထုတ်ဘူးတစ်ဖက်ကတော့ကျွန်တော်တို့ကိုကျွန်တော်ဆိုလို့ရှိရင်ဗျာဘယ်လိုခေါ်လဲဆိုရင်ဗာပြည်ဝတရူကန်သူများဗာညာနဲ့တပီးဒီလိုအပုတ်ချပြီးသူတို့ဝါရဖြတ်နိုင်ခံရကျွန်တော်အဖြစ်မှန်နေလဲရှင်းဖို့လည်းမရဘူးတကယ်88ရဲ့အတွင်းရေးဆက်လက်နေရနော်အကျိုးတရားအကျိုးဆက်တွေကိုပြပြီးကြောက်ရွံ့အကျိုးဆက်တွေကိုပြပြီးကျွန်တော်တို့ပုံချတာကိုပဲကျွန်တော်တို့ခံရ
ဒီကနေ့88 26နှစ်ပြည့်ခန္ဓာတွေကိုရန်ကုန်မြို့ဆုလိဖျားလမ်းမှာအောက်မေ့ဘွယ်ခန္ဓာတရက်ပြုလုပ်ပြီးတော့ပန်းခွေချခန္ဓာတွေကျင်းပခဲ့ပါတယ်။88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူမှုဖွဲ့စည်းကခေါင်းဆောင်တွေအပါအဝင်ပြည်တွင်းကနိုင်ငံရေးအင်အားစုတွေစုစည်းပြီးတော့ရန်ကုန်မြို့သင်္ကန်းချုပ်မြို့နယ်မှာရှိတဲ့ဓမ္မပီယာကျောင်းတိုင်မှာလည်းရှင်းလင်းလို့နှစ်ပတ်လည်ခန္ဓာကိုမနေ့ပိုင်းကနေစပြီးတော့အခုညနေ၄နာရီထိကျင်းပခဲ့တာဖြစ်ပါတယ်။ မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်းမကြီးဒရစ်မစ်ချယ်ကလည်းဒီကနေ့ခြေလေးလုံးနဲ့ပတ်သက်တဲ့သူ့ရဲ့ထုတ်ပြန်ချက်ထဲမှာခြေလေးလုံးကာလကဖြစ်စဉ်တွေကိုသင်ခန်းစာယူပြီးတော့အနာဂတ်မှာဒီမိုကရေစီအခွင့်အရေးနဲ့လူ့အခွင့်အရေးတွေကိုပို့ပြီးတော့ရရှိအောင်ဦးစားပေးကြဖို့လိုအပ်တယ်ဆိုပြီးတော့လည်းပြောဆိုထားတာပါခင်ဗျ